Welcome to the Voice of America in Burmese.
Mingala nya jama dora shin nya shin VOA American tan ga ni 2024 khu ni July la 22 ye tanin na ni nya jan VOA Myanmar bai season ni go American bi daw su Washington DC myo daw ga ni Myanmar san daw jain nya 9 nai ga ni 10 nai thi dai ye thon lin pe ni ba bi jamaru ye radio thon lin jet de go yauk tan ga ba shu za nai ja ba bi shin ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညကျမသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Democratic Party သမ္မတလောင်းအဖြစ်ဒုသမ္မတ Kamala Harris ကိုထောက်ခံမှုတွေတိုးလာပါတယ်။ယာယီသမ္မတဦးမြင့်စွေရဲ့ကျမ်းမာရေးအေးရသူ့ရဲ့တာဝန်တွေကိုစစ်ကောင်စီဥက္ကဋ္ဌထံလွှဲပြောင်းပေးလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေမှာတော့လာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်တဲ့ရွေးချယ်ခံရနိုင်ခြေရှိတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတကမလာဟဲရစ်ရဲ့ဘဝစကြောင်းကိုနားဆင်ရဖို့ရှိတယ်လို့သူ့ကိုရွေးချယ်ခဲ့တဲ့ဆိုရင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်စွမ်းရှိပါမလားဆိုတာကိုမဲဆန္ဒရှင်အမေရိကန်မြန်မာနယ်ပွားရဲ့အမြင်သုံးသပ်ချက်ကဘယ်လိုရှိပါသလဲ
သူလောက်ခဲ့တဲ့လောရဲ့စတေလီအများကြီးရှိခဲ့တဲ့အတွက်ကြောင့်ကျမတို့သူဒီဒီ Democratic Party အတွက်ဒါ President ရွေးချယ်ပေါ့နော်အဲ့ဒီသူ့အတွက်ဒါလားလာရှိရသမရလို့ကျွန်မမြင်ပါတယ်ရှင
်ဒီသတင်းအပြည့်စုံမကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဒီလကုံဒီအပြည့်ရဲ့ကြောင်းကျင်ညာထားပေမဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာနောက်ပြီးတော့ချင်းပြည်နယ်ဟာခါနဲ့ထန်တလန်ကြားမှာအရေးပါတဲ့စစ်ကောင်စီတပ်စခန်းတွေကိုဒေသခံတိုင်းရင်းသားလက်နက်ကိုင်တွေကထိန်းချုပ်လိုက်နိုင်တာဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်နွေမာလာအမေရိကန်သမ္မတရွေးကောက်ပွဲမှာမပြိုင်တော့ဘူးအတွက်သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပြီးတဲ့နောက်မှာပဲသမ္မတလောင်းဖြစ်ဒုသမ္မတကမလာဟဲရစ်စ်ကိုဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလှရှင်တွေကထောက်ခံမှုတွေတိုးလာနေပါတယ်။သမ္မတဘိုင်ဒန်ကတော့ရွေးကောက်ပွဲမှာနောက်တစ်ကြိမ်မပြိုင်တော့ဘူးမနေ့ကရုတ်တရက်ကြေညာခဲ့ပြီးပြိုင်မဲ့ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့ရှင်ပြိုင်မှုအတွက်ဒုသမ္မတဟဲရစ်စ်ကိုထောက်ခံကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်မှာလူဦးရေအများဆုံးပြည်내ဖြစ်တဲ့ California ပြည်내ရဲ့အထက်လွှတ်တော်အမတ်တဦးလည်းဖြစ်ခဲ့တဲ့အသက်59နှစ်အရွယ်ဒုသမ္မတဟဲရစ်စ်ကလည်းဒီမိုကရက်ပါတီသမ္မတလောင်းဖြစ်အတည်ပြုနိုင်အောင်ကြိုးပမ်းမယ်လို့ချက်ချင်းဆိုသလိုကြေညာခဲ့ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့စစ်တမ်းတွေမှာဒုသမ္မတရဲ့ဆောင်ရွက်ချက်တွေအပေါ်အကဲဖြတ်ချက်တွေဟာသမ္မတဘိုင်ဒန်ရဲ့လုပ်ရက်တွေကိုထင်ဟပ်နေသလိုမဲပေးခွင့်ရှိသူတွေကိုကောက်ယူထားတဲ့စစ်တမ်းတချို့မှာလည်းသမ္မတဟောင်းထရမ့်နဲ့ရှင်တဲ့အခါမှာသမ္မတဘိုင်ဒန်ထက်ဒုသမ္မတဟဲရစ်စ်ကိုအနှဲငယ်ပို့ထောက်ခံတာကိုတွေ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100ကျော်သာကျန်တော့တဲ့ဒီချိန်မှာဒီမိုကရက်တစ်ပါတီကိုပေါင်းစည်းပြီးပြိုင်ဘက်သမ္မတဟောင်းထရမ့်ကိုအနိုင်ယူဖို့စွမ်းအားရှိသလောက်လှုပ်ဆောင်သွားမယ်လို့ဒုသမ္မတဟဲရစ်စ်ကကြေညာချက်မှာပြောထားပါသေးတယ်။သမ္မတဘိုင်ဒန်နေရာမှာအစားထိုးမဲ့သူအဖြစ်ဒုသမ္မတဟဲရစ်စ်ကိုဒီမိုကရက်တစ်ပါတီကလက်ခံအတည်ပြုလိုက်မယ်ဆိုရင်နှစ်ပေါင်း250နီးပါးအမေရိကန်သမိုင်းမှာပထမဆုံးတောင်အာရှဒေသကလူမဲအမျိုးသမီးသမ္မတလောင်းအဖြစ်မှတ်တမ်းဝင်သွားမှာဖြစ်ပါတယ်ရှင
်။ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာဆက်ပြီးတော့ရှင်ပြိုင်တော့မှာမဟုတ်ဘူးဆိုတော့သမ္မတဂျိုးဘိုင်ဒန်ရဲ့မနေ့တုန်းကကြေညာချက်ပေါ်မှာနိုင်ငံတကာခေါင်းဆောင်တွေကအသီးသီးတုံ့ပြန်လိုက်ပါတယ်။ပြိုင်ဘက် Republican Party ရဲ့ကိုယ်စားလှယ်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မှုအတွက်သူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုထောက်ခံကြောင်းလဲကြေညာခဲ့တဲ့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကတော့ဂုဏ်သိက္ခာရှိတဲ့လုပ်ရက်အဖြစ်နဲ့တချို့ကချီးကျူးခဲ့ကြပါတယ်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကလည်းသမ္မတဘိုင်ဒန်ဦးဆောင်မှုအောင်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးပိုးပြီးတော့မှခိုင်မာအားကောင်းလာကြောင်းချီးကျူးစကားပြောခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ခီယာစတမာကလည်းသမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကတော့အမေရိကန်ပြည်သူတွေအတွက်အကောင်းဆုံးအဖြစ်ယုံကြည်မှုကိုအခြေခံကြောင်းအိတ်လူမှုကွန်ရက်မှာရေးပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းနှစ်ပေါင်းများစွာတည်ကျွမ်းလာခဲ့တဲ့သမ္မတဘိုင်ဒန်ဟာထူးချွန်ပြောင်မြောက်သူတဦးဖြစ်ပြီးတော့တိုင်းပြည်အတွက်ချစ်မြတ်နိုးစိတ်နဲ့ဆောင်ရွက်ခဲ့ကြောင်းကိုလည်းအိတ်လူမှုကွန်ရက်မှာဖော်ပြပါတယ်။ Israel သမ္မတ Isaac Herzog ကလည်းသမ္မတဘိုင်ဒန်ရဲ့ဆယ်စုနှစ်တည်းနဲ့ချီတဲ့အမေရိကန်နိုင်ငံရေးလောကတလျှောက်မှာ Israel ပေါ်မှာဒီဇိုင်းမမတ်ထောက်ခံမှုကိုအလေးထားပြောကြားခဲ့သလိုယူကရိန်းသမ္မတ Volodymyr Zelensky ကလည်းသမ္မတဘိုင်ဒန်ဟာကြန့်ခိုင်တဲ့ခေါင်းဆောင်ဖြစ်ကြောင်းအိတ်လူမှုကွန်ရက်မှာပြောခဲ့သလို Germany, Czech,Ireland, New Zealand နိုင်ငံတွေကလည်းသမ္မတဘိုင်ဒန်ရဲ့ဥဆောင်မှုကိုချီးကျူးခဲ့ပြီးတော့ရုရှားအစိုးရပြောခွင့်ရကတော့ရွေးကောက်ပွဲတွေကျင်းပဖို့လနဲ့ချီကြံနေသေးတဲ့အမေရိကန်ဘက်ကနိုင်ငံရေးအခြေအနေတွေကိုရုရှားကစောင့်ကြည့်သွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ရှင်။
ကာဇာကနော်ဒေတာကစာနာထောက်ထားမှုဆိုင်ရာစစ်မဲ့ဆုံးဖြစ်တက်မှတ်ထားတဲ့နေရာဒစိတပိုင်းမှာနေထိုင်သူတွေပါဝင်အရက်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်အစ္စရေးစစ်တပ်ကဒီကနေ့ပဲအမိန့်ထုတ်လိုက်ပါတယ်။စာနာမှုဆိုင်ရာစစ်မဲ့ဆုံးဖြစ်တက်မှတ်ထားတဲ့ဂါဇာဒေတာတောင်ပိုင်းမူဝါစီမှာဟာမတ်စစ်သွေးကြွတွေအရက်သားတွေနဲ့ရောနောနေထိုင်နေပြီးတော့အစ္စရေးကိုရော့ကတ်နဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ကြောင့်မလို့စစ်စင်ရေးလို့စီစဉ်ထားကြောင်းလည်းအစ္စရေးစစ်တပ်ကပြောပါတယ်။စာနာမှုဆိုင်ရာစစ်မဲ့ဆုံးဖြစ်တက်မှတ်ထားတဲ့မြေထဲပင်နဲ့တခြား၈မိုင်ခွဲကျော်နေမီမှာပါလက်စတိုင်း1.8တန်းခန့်နေထိုင်နေတယ်လို့လည်းဒီလာဇန်းမှာပဲအစ္စရေးဘက်ကခန့်မှန်းထားပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုအဖွဲ့တွေကတော့အဲ့ဒီနေရာတွေမှာပါလက်စတိုင်းပြည်သူတွေဟာတန့်ရှင်းမှုမရှိတဲ့ယာယီတက်စခန့်တွေမှာနေထိုင်နေကြရကြောင်းနဲ့စေဝါနဲ့အကူအညီတွေရဖို့ကန့်သတ်ချက်တွေရှိနေတယ်လို့ပြောပါတယ်။ဂါဇာဒေသမှာအပြစ်ခတ်ရဲစေးညှိနှိုင်းနေချိန်မှာပဲစစ်စင်ရေးအတွက်အရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့အစ္စရေးစစ်တပ်ရဲ့အမိန့်ထွက်ပေါ်လာတာပါ။အစ္စရေးဝန်ကြီးချုပ်ဗဂျမန်နတန်ယာဟုကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးအမေရိကန်မှာလွှတ်တော်မှာပြောမိန့်ခွန်းပြောဖို့အတွက်ဒီကနေ့ဝါရှင်တန်ကိုရောက်မှာပါ။အစ္စရေးဝန်ကြီးချုပ်ယုံရဲ့ပြောဆိုချက်အရကြာတာပရီနေမှာဆက်လက်ဆွေးနွေးမှုတွေလုပ်ဖို့အတွက်ညှိနှိုင်းအဖွဲ့တစ်ဖွဲ့စီလုပ်ဖို့လည်းရှိနေပါတယ်ရှင်။
ယူကရိန်းရဲ့ဝေထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ရေနံကြက်ဆက်ရုံတစ်ခုထိခိုက်ပျက်စီးခဲ့ကြောင်းရုရှားနိုင်ငံခရစ်တိုဒေတာတာဝန်ရှိတဲ့သူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားရေနံလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Rosneft ပိုင်ရေနံကြက်ဆက်ရုံမှာတိုက်ခိုက်ခံရတဲ့အတွက်မီးလောင်မှုဖြစ်ပွားပြီးတော့နောက်ပိုင်းမှာမီးငြိမ်းသက်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီနှစ်ဆိုင်မှာတော့ယူကရိန်းကအကြိမ်ကြိမ်တိုက်ခိုက်ခဲ့တာကြောင့်အရင်ကလည်းဒီဆက်ရုံမှာထိခိုက်ပျက်စီးမှုရှိခဲ့ပါတယ်။ဒရုန်း၈ခုအပါအဝင်ယူကရိန်းကညဘက်မှာပစ်လွတ်ခဲ့တဲ့ဒရုန်း85စင်းကိုနိုင်ငံနယ်ဆက်တလျှောက်နဲ့အနီးအနားမှာကြားဖြတ်ပစ်ခတ်နိုင်ခဲ့ကြောင်းကိုလည်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တင်းမှုတွေမှာတော့လှိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင
်ဗျာ view ရဲ့တင်းလာညာထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ပြင်သစ်နိုင်ငံပါရီမြို့မှာကျင်းပမဲ့အိုလံပစ်အားကစားပြိုင်ပွဲတွေဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစီးပရိပခ္ခတွေကြားငြိမ်းချမ်းရေးသဘောတူညီချက်တွေရဖို့အတွက်အခါသမျှဖြစ်ဖို့မျှော်လင့်တဲ့အကြောင်းပုံရံမင်းကြီးမိန့်ကြားလိုက်ပါတယ်
Non dimentichiamo la martoriata Ucraina, la Palestina, Israele, Myanmar e tanti altri paesi che sono in guerra.
Ukraine, Palestine, Israel, မြန်မာနိုင်ငံနဲ့နိုင်ငံတော်တော်များများကစစ်ပွဲတွေအဆုံးသတ်ရေးဆူတောင်းကြဖို့နဲ့စစ်ဟာအလုံးအတွက်ဆုံးရှုံးမှုသာဖြစ်ကြောင်းပုံရံမင်းကြီး Francis ကမနေ့ကဗာတီကန်နန်တော်စိန့်ပီတာယဉ်ပြင်မှာမိန့်ကြားခဲ့တာပါ။ဇူလိုင်လ26ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်စိန့်မြစ်ပေါ်မှာစတင်ဖွင့်လှစ်မဲ့အခမ်းအနားတွေကိုကမ္ဘာတွန်းကအားကစားသမား1500နဲ့နိုင်ငံတကာအကြီးအကဲတရာကျော်တက်ရောက်ဖို့ရှိပါတယ်။ရှေ့အစဉ်လာရအိုလံပစ်ပွဲတော်တွေကျင်းပတာဟာစစ်မဲ့ဖြစ်ပွားနေတဲ့အချိန်အပြစ်အခက်ရက်စဲသဘောတူညီချက်တွေရဖို့အခွင့်အရေးဖြစ်တယ်လို့ငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ဆန္ဒကိုထုတ်ပေါ်ပြသတဲ့အချိန်ခါလေးဖြစ်တဲ့အကြောင်းပုံရံမင်းကြီး Francis ကမိန့်ကြားသွားပါတယ်ရှင်။
ကျမ်းမာရေးအခြေအနေဆိုးဝါးလာနေတဲ့ယာယီသမရဥမြင့်ဆွေရဲ့တာဝန်တွေကိုစစ်ကောင်စီခေါင်းဆောင်ကလွှဲပြောင်းယူလိုက်ကြောင်းကိုဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဆေးကွင်းနဲ့ကုသမှုခံယူနေရတာကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံလုပ်ငန်းတွေကိုစစ်ကောင်စီအကြီးအကဲထံကိုလွှဲပြောင်းပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။စစ်ကောင်စီရဲ့ယာယီသမရဥမြင့်ဆွေဟာကျမ်းမာရေးယူရင်းလာတာကြောင့်ဆေးခွင့်ယူထားကြောင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့ပြီးတော့အခုလိုတာဝန်လွှဲပြောင်းယူကျညာချက်ထွက်လာတာဖြစ်ပါတယ်။ဦးမြင့်ဆွေဟာ2023ခုနှစ်နှစ်စမ်းပိုင်းကနေစလို့6လတည်းလက်တွေတုံပြီးတော့အစာတောက်ပြတ်တဲ့အတွက်ဆေးစစ်တဲ့အခါမှာတော့အာယုံကျောနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျောအားနေတဲ့ယောဂါတွေခံစားနေရတာကိုတွေ့ရကြောင်းနဲ့ဒီနှစ်ဧပြီလ15ရက်ကနေ19ရက်နေ့အထိစင်ကာပူနိုင်ငံ Mount Elizabeth ကျေးရုံမှာမေလ28ရက်နေ့ကနေဇွန်လ18ရက်နေ့အထိအမှတ်နှစ်တက်မတော်ဆေးရုံကြီးဂရင်းတထောင်မှာအုံနောက်အာယုံကျောဆိုင်ရာဆေးကုသမှုခံနေရတယ်ဆိုတာကိုဖော်ပြထားပါတယ်။ဦးမြင့်ဆွေဟာအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးပဲနဲ့နေ့စဉ်လှုပ်ရှားဆောင်ရွက်မှုတွေမလုပ်နိုင်တဲ့အတွက်ဆေးကုသမှုခံယူနေရသေးပဲလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာတော့သမရဥဝင်းမြင့်ကိုဖမ်းဆီးပြီးတော့အဲ့ဒီတုန်းကဒုသမရတာဝန်ယူထားတဲ့ဥမြင့်ဆွေကယာယီသမရအဖြစ်နဲ့စစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်ရှင်။
တောင်တုပ်ပင်လယ်တွေကကျွန်းတစ်ခုမှာတက်ဆွဲထားတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပံ့ရေးပစ္စည်းတွေပေးပို့နေရတဲ့ပတ်သက်လို့ဖိလစ်ပိုင်ကသူ့ရပိုင်ခွင့်တွေကိုအခိုင်အမာဆက်ပြီးလှုပ်ဆောင်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကထုတ်ပြန်ကြေညာထားပါတယ်။ဖိလစ်ပိုင်အနောက်ပိုင်းပါရာဝန်ကျွန်းကနေမိုင်120ကျော်ဝေးတဲ့စက္ကန်သောမတ်ရှုအပါဝင်တောင်တုပ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူ့ပိုင်နဲ့အဖြစ်ပြောဆိုထားတာပါ။အဲဒီကျွန်းမှာရှိနေတဲ့စစ်သည်မော်အဟောက်တစ်ခုမှာတက်ဆွဲထားတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပံ့ရေးပစ္စည်းတွေပေးပို့နေတဲ့ကိစ္စနဲ့ပတ်သက်လို့အစောပိုင်းကဖိလစ်ပိုင်ထောက်ပို့သင်္ဘောတွေနဲ့တရုတ်ကမ်းခြေဆောင်တပ်ဖွဲ့တွေကြားမကြာခဏထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဖိလစ်ပိုင်နဲ့တရုတ်ကြားယာယီသဘောတူညီမှုတစုံတရာရယူခဲ့ပါတယ်ရှင်။
တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့လာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်တဲ့ရွေးချယ်ခံရနိုင်ခြေရှိတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတကမလာဟဲရစ်ကဘဝဖြတ်သန်းမှုအကြောင်းသတင်းဆောင်ပါကိုအရင်ဆုံးတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တဲ့ကမလာဟဲရစ်ဟာဒီမိုကရက်တစ်ပါတီရဲ့ပါတီကိုယ်စားပြုသမ္မတလောင်းဖြစ်တဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မှုတရားဝင်ရွေးချယ်ခံရနိုင်ခြေရှိနေပါတယ်။ကမလာဟဲရစ်ရဲ့ဘဝဆက်ကြောင်းပြီးခဲ့တဲ့၄နှစ်သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုတွေနဲ့ပတ်သက်လို့ VOA Washington ခြေစိုက်အကြီးအကဲတင်တော့ Caroline Prasutti ရဲ့သတင်းပေးပို့ချက်ကိုစူးစီးပြီးတော့ကိုသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင်
။ Please raise your right hand.
2020ခုနှစ်မှာကမလာဟဲရစ်အမေရိကန်ပြည်ထောင်စုရဲ့ဒုသမ္မတသမိုင်းဝင်တင်မြှောက်ခံခဲ့ရပါတယ်။ထက်လက်တော်အမအောင်တယောက်ဘောကနေသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာခဲ့တာပါ
။ It is my honor to be here.
ဒုသမ္မတတာဝန်ကိုဂုဏ်ယူစွာနဲ့ဒီနေရာမှာလက်ခံရယူပါတယ်။အရင်ကထမ်းရွက်ခဲ့သူတွေရဲ့တာဝန်ကိုပခုံးပြောင်းရယူပါတယ
်။တိုင်းပြည်ရဲ့ဒုတိယအကြီးဆုံးတာဝန်ကိုယူတဲ့အိန္ဒိယနယ်ပယ်အမေရိကန်လည်းဖြစ်လူမဲအမျိုးသမီးတယောက်လည်းဖြစ်ပါလေ။ဒီဘက်ကအော်လတော်မှာဘာဘရာလီကခုလိုမှတ်ချက်ပေးပါလ
ား She's broken so many glass ceilings for so many women
သူကမြို့သမီးတွေပေါ်ခွဲခြားဆက်ဆံတဲ့အတားအဆီးကန့်သက်ချက်တော်တော်များများကိုဖယ်ရှားခဲ့သူပ
ါပြီးခင်အိန္ဒိယနိုင်ငံသူနဲ့ဂျမေကာနိုင်ငံကဖခင်တို့ရဲ့သမီးဖြစ်ပြီးကမ်မလာဟဲရစ်ကိုကယ်လီဖိုးနီးယားပြည်နယ်အော့ခလန်မြို့မှာမွေးဖွားခဲ့တာပါလူမျိုးရေးခွဲခြားမှုတွေဆုံးသက်ရေးပေါင်းစည်းဖို့ကြိုးပမ်းတဲ့တစိ့တစ်ပိုင်းဖြစ်သူငယ်ငယ်ကဘတ်စကားနဲ့တက်ခဲ့တဲ့ကျောင်းနိုင်ငံမှာသူ့ပုံရေးဆွဲထားပါလေဟာဝတ်သက္ကသိုလ်ကနေဘွဲရပြီး2004ခုနှစ်ဆန်ဖရန်စစ္စကိုမြို့မှာပထမဆုံးအမျိုးသမီးခရိုင်ရှင်းနေဖြစ်လာပါလေ2011ခုနှစ်မှာကယ်လီဖိုးနီးယားရှင်းနေကျုပ်ဖြစ်ပထမဆုံးတန်းဆောင်တဲ့လူမျိုးအမျိုးသမီးဖြစ်လာပါလေဒီသမရာဖြစ်တော်ယူခဲ့တဲ့ကာလအတွင်းတရားရုံးချုပ်က1983ခုနှစ်အမျိုးသမီးတွေရဲ့ဒရေသားဖြစ်ချခွင့်စီရင်ထုံးကိုပြန်လည်ရုပ်သိမ်းခဲ့တဲ့လုပ်ရပ်ပေါ်မှာသူကပြင်းပြထန်ထန်ဝေဖန်ခဲ့ပါလေ။သမ္မတဒေါ်နယ်ထရန့်တာဝန်ယူခဲ့တဲ့ကာလကွန်ဆာဗေးတစ်တရားသူကြီး၃ယောက်ကိုခံထားခဲ့ပြီးဒီလိုသတိသားဖြစ်ချက်ဝင်စီရင်တုံးပြန်လည်ရုပ်သိမ်းတဲ့ကိစ္စပေါ်လာခဲ့တာပါ။ကမ်မလာဟဲရစ်ကအခုလိုဝေဖန်ပါတယ
်။ He proudly he uses the word proudly takes credit.
ရိုးဗီဝိတ်သတိသားဖြတ်ချက်ဝင်ကိုပြန်လည်ပြင်ဆင်ရတာကိုသူကဂုဏ်ယူပြီးတော့သူလုပ်တာလို့ဂုဏ်ယူပြောနေပါတယ်။ထရန့်သာအခွင့်အရေးပြန်ရမယ်ဆိုရင်ပြည်နယ်တိုင်းမှာသတိသားဖြတ်ချက်ဝင်တရားမဝင်ဘူးဆိုပြီးတော့ပိတ်ပင်တဲ့အမိန့်တွေလက်မှတ်ထိုးထုတ်ပြန်ပါလိမ့်မယ
်ဒုသမ္မတဟဲရစ်ကသမ္မတဘိုင်ဒန်လက်ထက်အင်ဆူလင်တွေဈေးသက်သာအောင်လုပ်ခဲ့တဲ့တနိုင်တစ်ပိုင်းကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တဲ့အပေါ်မှာချီးကျူးပြောဆိုသူပ
ါ Raise your hand if you have a family member with diabetes
မိသားစုမှာဆီးချိုရောဂါဖြစ်တဲ့သူရှိရင်လက်ထောက်ပ
ါ네ကြားရှေ့ပြောင်းဝင်လာသူရေးမှလည်းသူ့ကိုစောပိုင်းမှာဥဆောင်တာဝန်ပေးခဲ့ပါတယ်2024ခုနှစ်လာမယ့်ရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စကအဓိကအကြောင်းအရာတစ်ခုဖြစ်လာပါလေ
Now undocumented spouses of American citizens
တိုင်းပြည်မှာ10နှစ်ကျော်နေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားတွေရဲ့ခင်မွန်းဇနီးမှတ်တမ်းမှတ်ရမရှိဘဲရောက်လာတဲ့သူတွေအများအားနေထိုင်ခွင့် Green Card အခုလျှောက်ထားခွင့်ရှိပါလိမ့်မယ
်ရှေ့ပြောင်းဝင်ရောက်လာသူတွေအာရှအမေရိကန်နယ်ပယ်တွေဟာဝိုင်ကျွန်းနဲ့ပစိဖိတ်ကျွန်းဌာနေတိုင်းသားတွေရဲ့ခွင့်ရေးကာကွယ်နေတဲ့ဖွဲ့စည်းတွေနဲ့လက်တွဲပြီးဒေါ်နယ်ထရန့်ပြောနေကြစကားလုံးတွေကိုပြန်ကောက်ဝေဖန်ထိုးနှက်ခဲ့သူလည်းဖြစ်ပါလေ
Someone who vilifies immigrants
ရွှေပြောင်းဝင်ရောက်လာတဲ့သူတွေကိုမတော်မတရားပြောဆိုတဲ့သူနိုင်ငံသားသားမုန်းတရေးကိုလှုံ့ဆော်သူအမုန်းတရားပြန်ပွားအောင်တွေးထိုးသူဟာဒီနေရာဒီစင်မြစ်မှာအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူခွင့်မရသင့်ပါဘူ
းသမ္မတအောင်ဆန်တဲ့စကားစစ်ထိုးပွဲမှာသမ္မတဂျိုးဘိုက်တန်ရဲ့ပြောဆိုဆွေးနွေးချက်တွေကို အားမရဘူးလို့ဝေဖန်ချက်တွေထွက်လာပြီးနောက်ပိုင်းရွေးကောက်ပွဲမဲဆက်ပွဲတော်တော်များများကမ်ပလာဟဲရစ်ရှေ့ကနေဦးဆောင်လာပါတယ
် We beat Trump once and we're going to beat him again
ကျမတို့ထရန့်ကိုတခါအနိုင်ရခဲ့ပြီးပါပြီနောက်တစ်ကြိမ်ထပ်ပြီးတော့အနိုင်ယူမှာပ
ါတင်းကုန်နေနေမှာပဲသမ္မတဂျိုးဘိုက်ဒန်ကသူရွေးကောက်ပွဲဝင်တော့မှာမဟုတ်ဘူးဆိုပြီးကြေညာလိုက်တဲ့အတွက်ပါတီကိုစားပြုသမ္မတလောင်းအဖြစ်ကမ်ပလာဟဲရစ်ကိုရွေးချယ်ကြမယ်ဆိုရင်သူဟာအမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးသမ္မတဝင်ရောက်ရှင်ပြိုင်မဲ့အာဖရိကနယ်ပေါ်အမေရိကန်မျိုးသမီးတူဖြစ်လာပါလိမ့်မယ်ခင်ဗျာ
God bless you and God bless the United States of America
လာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်တဲ့ရွေးချယ်ခံရနိုင်ခြေရှိတဲ့ကမ်ပလာဟဲရစ်ရဲ့ဘဝစကြောင်းဦးသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကမ်လာဟဲရစ်အပေါ်မှာအမေရိကန်မြန်မာနယ်ပွားတွေရဲ့အမြင်ကိုဆက်သွယ်မေးမြန်းထားတာတင်ပြပေးခြင်းပါတယ်ဒုသမ္မတကမ်လာဟဲရစ်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်နေသမ္မတဂျိုးဘိုင်ဒန်ကထောက်ခံလိုက်ပြီးတဲ့နောက်မှာတော့အမေရိကန်နိုင်ငံရေးလောကမှာဩဇာကြီးတဲ့သမ္မတဟောင်းနေလွှတ်တော်အမတ်တွေကလည်းဒုသမ္မတကမ်လာဟဲရစ်ကိုအပြည့်အဝထောက်ခံကြောင်းထုတ်ဖော်ပြောကြားလာခဲ့ကြပါတယ်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ဒီမိုကရက်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ရှင်ပြိုင်နိုင်မယ်ဆိုရင်ဘလို့ကိုယ်စားလှယ်လောင်းမျိုးကိုမဲဆန္ဒရှင်တွေကလိုလားပါသလဲမြန်မာအမေရိကန်တွေရဲ့သဘောထားချီကာဂိုမြို့ကမတ်စွန်စွန်ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ
်အခုဆိုလို့ရှိရင်လက်ရှိသမ္မတလည်းဖြစ်ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ဂျိုးဘိုက်ဒန်ဟာဒီလာမယ့်နိုဝင်ဘာမှာကျင်းပမယ်ဒီသမ္မတရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်သူ့ရဲ့ဒုတိယသမ္မတကမလာဟဲရစ်ကိုတော့ဒီမိုကရက်တစ်ပါတီရဲ့ကိုယ်စားလှယ်အဖြစ်သူကအပြည့်အဝထောက်ခံပေးတော့ပါတယ်ဆိုတော့ကမလာဟဲရစ်ကအရေးချင်းပြည့်ဝသူတဦးဖြစ်ရလားဘယ်လိုမြင်ပါလဲ
ကျမတော့ကမလာဟဲရစ်ကအရေးချင်းပြည့်ဝသူလို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကဟိုတမရဂျိုးဘိုင်ဒန်နဲ့သူဟိုအထမဦးဆုံးသောဒုတိယတမရပေါ့နော်ဒုတိယတမရအနေနဲ့ဟိုဦးဆောင်တွဲဖက်ပြီးတော့လောက်ကိုင်းနေတဲ့သူပထမဦးဆုံးအမျိုးသမီးဒုတိယသမ္မတပေါ့နော်ဒါတမိုင်းထင်းတဲ့တရက်ဖြစ်တယ်ပြီးတော့ဟိုသူဒီဒီအထက်လွှတ်တော်အမတ်လည်းလုပ်ခဲ့ဘူးတယ်တကယ်လီဖိုးနီးယားပြည်နယ်ရဲ့တရှိနေချုပ်တွေလည်းဖြစ်ခဲ့ဘူးတယ်သူလုပ်ခဲ့တဲ့လုပ်ရစတေလီအများကြီးရှိခဲ့တဲ့အတွက်ကြောင့်ကျွန်မဒီသူဒီအဲဒီဒီမိုကရက်တစ်ပါတီအတွက်ဒါ President ရွေးချယ်ပေါ့နော်အဲ့ဒီသူအတွက်ဒါလားလားရှိရသမ္မတလို့ကျွန်မမြင်ပါတယ်ရှင့်
ကမလာဟဲရစ်ဆာဟိုဖခင်ကဂျမေကန်လူမဲ့တူပေါ့နော်မိခင်ကတော့အိန္ဒိယနိုင်ငံကအိန္ဒိယနယ်ပွားအမျိုးသမီးနောက်လူနည်းစုဝင်လည်းဖြစ်တဲ့အမျိုးသမီးတူလည်းဖြစ်တယ်ဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲမှာအမျိုးသမီးတူအနေနဲ့ပေါ့နော်တိုင်းပြည်ကိုအဲဥဆောင်နေတဲ့နေရာမှာအမျိုးသမီးတူအနေနဲ့ဝင်ရောက်ရှင်ပြိုင်ရွေးချယ်မယ်ဆိုလို့ရှိရင်ရောဘလို့အခက်အခဲမျိုးတွေတွေ့နိုင်တယ်လို့ထင်ပါလဲ
ကျွန်မအမြင်ကတော့အကိုလည်းဟိုပထမဒီHillary Clinton ရွေးချယ်မှုမှာတွေ့မှာပါရှင်။အမေရိကကဘလောက်ပဲ equal right ရှိတယ်ဆိုပေမဲ့လည်းကျွန်မအမြင်ပေါ့နော် state အမျိုးသမီးတွေကနှိမ်ချခံရတော့လို့ပဲမြင်ပါတယ်။အဲ့ဒီအတွက်ကြောင့်တော့သူဒီတော်တော်လေးတော့အတိုက်ခံများမယ်တော်တော်လေးလည်းကြိုးစားမယ်မြင်ပါတယ်ရှင်
။ကမလာဟဲရစ်ကတော့ Democrat Party အတွင်းမှာညီညွတ်ရေးရအောင်လို့သူကတော့စူးစီးသွားမယ်လို့ပြောပါတယ်။ဆိုတဲ့အခါကျတော့ဒါပေမဲ့လည်းလက်ရှိမှာဆိုလို့ရှိရင်ကမလာဟဲရစ်နဲ့အတူဒုသမ္မတအဖြစ်ဘယ်သူရွေးချယ်မလဲဆိုတဲ့ဟာမျိုးတွေပါထပ်ပြီးတော့ရှေ့မှာစဉ်းစားရမယ်လှုပ်ဆောင်ရမယ်ဟာတွေအများကြီးရှိပါသေးတယ်ဆိုတော့ဒီမိုကရက်တွေမှာလုံလောက်တဲ့အချိန်ရပါရဲ့လားဘယ်လိုထင်ပါလဲ
ကျွန်မအမြင်မှာတော့ဟိုနည်းနည်းတော့နောက်ကျတယ်လို့မြင်တယ်ဒါပေမဲ့လည်းတကယ်လို့ဒါသူတို့အတွက်အစအရေကနေပြီးတော့ backup plan တွေရှိထားခဲ့မယ်ဆိုလို့ရှိရင်တော့လည်းအဆင်ပြေမယ်လို့ထင်တယ်ဒါပေမဲ့လည်း stay ပေါ့နော်ဟိုသမ္မတဂျိုးဘိုင်ဒန် drop out လုပ်တာနည်းနည်းနောက်ကျတဲ့အတွက်ကြောင့် democratic တွေအတွက်တော့နည်းနည်းအားနည်းတယ်လို့မြင်နေရှင
်နောက်လဩဂုတ်လမှာဒီမတ်စွန်စွန်တို့နေတဲ့ရှီကာဂိုမှာပဲပေါ့နော်ဒီ democratic party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဖြစ်ပါမယ်အဲ့ဒီမှာဆိုရင်တော့ပါတီရဲ့သမ္မတကိုယ်စားလှယ်လောက်ဘယ်သူဖြစ်မယ်ဆိုတာကိုတော့တည်ရဝင်ရွေးချယ်ကြညာမှာပေါ့ဆိုတော့မတ်စွန်စွန်အနေနဲ့ရောပေါ့လေမဲဆန္ဒရှင်တယောက်အနေနဲ့အဲကိုဘလို့ကိုယ်စားလှယ်လောက်မျိုးကိုမဲပြီးရွေးချယ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလေ
ဒီမိုကရက်တစ်ကော Republican ကောအားသာချက်အားနည်းချက်တွေရှိရပေါ့နော်ဒီဒီမိုကရက်တစ်ရဲ့အားနည်းချက်တွေကတော့လေ ဘယ်လိုလဲဆိုတော့ဒီ immigrant တွေပေါ့နော် immigrant တွေ welcome လုပ်တယ်ဒါပေမဲ့လည်းသူကစီစစ်စစ်လုပ်တယ်လို့ကျွန်မမမြင်ဘူးရှင်အတူတူဖြစ်ဒီထောက်ပံ့ကြေးပေါ့နော် system တွေပေးတဲ့အချိန်မှာအဲ့ဒီ system ကဟိုကျွန်မကောင်းတယ်လို့မမြင်ဘူးရှင် weak point တွေရှိနေတယ်ပေါ့နော်အဲ့ဒီဘာလဲဆိုတော့သူတို့တွေထောက်ပံ့ကြေးတကယ်လိုအပ်တဲ့သူတွေကထောက်ပံ့ကြေးမရဘဲနဲ့တချို့အလုပ်မလုပ်ဖဲနဲ့အမေရိကမှာထောက်ပံ့ကြေးကိုယူနေတဲ့သူတွေအများကြီးရှိတယ်။ take advantage ပေါ့နော်ဒါကတော့ကျွန်မမြင်တယ်ရှင်ဒါကတော့ဟို democratic weak point ပေါ့နော်အဲ republican ရဲ့ weak point ကြတော့လေဘယ်လိုမြင်လဲဆိုတော့သူတို့ဒီလိုအပ်ကြတဲ့ immigrant ကိုပို့ပြီးတော့စစ်စစ်တယ်ဒီဘော်ဒါကျွန်မကိုယ်တိုင်ကလည်းဘော်ဒါတွေရနေပြီးတော့ဖြတ်တယ်ဒီ immigrant တွေကိုလက်မခံနိုင်ပါဘူးဒါပေမဲ့လည်းသူတို့တွေဒီတက်ဒီအပြင်ဒီဒါမျိုးဘော်ဒါဖြတ်ကူးတဲ့အပြင်တခြား immigrant တွေကိုပါပို့ပြီးတော့ဟို welcome လုပ်တယ်လို့မမြင်ဘူးရှင်နော်ပို့ပြီးတော့စစ်စစ်တယ်ပို့ပြီးတော့ဟိုလိုအပ်တာတွေပို့ပြီးစစ်စစ်တယ်လို့မြင်နေရှင်ကျွန်မကိုယ်တိုင်ကလည်းဟို feminist ဖြစ်နေတဲ့အတွက်ကြောင့်အထူးသဖြင့် republican ပေါ့နော် republican ရဲ့ weak point ကအမျိုးသမီးတွေဒီ abortion လုပ်ခွင့်မရှိတာမျိုးပေါ့နော်အဲ့ဒီလိုကျွန်မလက်မခံနိုင်ဘူးရှင်ကျွန်မဒီအမျိုးသမီးကျွန်မခန္ဓာကိုယ်ကျွန်မပိုင်ဆိုင်နေအတွက်ကြောင့်ကျွန်မကိုယ်တိုင်ဆုံးဖြတ်ရမယ့်ဟာမျိုးဖြစ်တဲ့အတွက်ကြောင့်ကျွန်မ republican ရဲ့ဒီချက်တွေကိုတော့ကျွန်မလက်မခံနိုင်ဘူးရှင
်ဟုတ်ကဲ့ message ကျေးဇူးပါခင်ဗ
ျဟုတ်ကဲ့ကျေးဇူးပါ
ဒါကတော့ကမလာဟဲရစ်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်စွမ်းရှိပါမလားဆိုတာကိုအမေရိကန်မြန်မာနယ်ပွားမတ်ဆွန်ဆွန်ကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ MNDAA ကိုကန့်တပ်ဖွဲ့ကဒီလကုံတီတစ်ဖက်သက်အပြစ်ရဲ့အကြောင်းကြေညာထားပေမဲ့လို့ TLLA တအောင်းမျိုးသားတက်မတော်နဲ့စစ်ကောင်စီတက်တွေကြားမှာတော့တိုက်ပွဲကဆက်ပြီးပြင်းထန်နေပါတယ်ကြောင်မဲနောင်ချုံမိုးကုန်းနဲ့မိုးမိတ်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့လာရှိုးမှာလည်း၃ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကစီရီပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးပါမယ်ရှင်
။တရုတ်နိုင်ငံရဲ့တောင်းဆိုမှုအရာ MMDA ကိုကန့်တက်ကဒီလအကုန်ထိတစ်ဖက်သက်အပြစ်ရဲ့ကြောင်းစနေနေ့ကကြေညာထားပေမဲ့ TNLA တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ TNLA အဖွဲ့အနေနဲ့အပြစ်ရဖို့ညွှန်ကြားတာမရှိသလိုဒီကနေ့အထိစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတုံးပဲလို့လည်းအဖွဲ့ရဲ့ပြောခွင့်ရလွေးရည်ဦးက VOA ကိုပြောပါတယ
်။လက်ရှိဒီ PN နဲ့ပတ်သက်ပြီးတော့မှဒီကျွန်မတို့ကိုကဗမာလည်းဆုံးဖြတ်ချက်ချရတည်ဘူးဗမာညွှန်ကြားထားတာလည်းမတွေ့ရတည်ဘူး။လက်ရှိမှာတော့ဒီအမေပြင်းမှာဆိုရင်တော့တိုက်ပွဲတွေဖြစ်ပေါ်နေပါတယ်။အတစ်ဖက်မှာလည်းတရုတ်စီးရကတော့ပြပေးနေတာမျိုးရှိပါတယ်။
လက်ရှိစစ်ကောင်စီနဲ့ TNLA အကြားနောင်ချိုကြောင်မဲမိုးကုတ်မိုးမိတ်ဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဆက်ပြောပါရစေ
။ဒီကနေ့ကတော့တိုက်ပွဲကဒီနောင်ချိုမှာရှိတဲ့တိုက်ပွဲကြီးရဘက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီကြောင်မဲမှာဆိုရင်တော့စစ်ကောင်စီရဲ့တပ်နာရတင်းနဲ့ဒီအခြားသောကနေရာဒေသမှာအရှာဝေါ်တို့နေရာမှာတိုက်ပွဲတွေပြင်းထန်ဆုံးဖြစ်ပွားနေပါတယ်။မိုးကုတ်မိုးမိတ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ကြောင်မဲဆိုဒီ3-4ရက်ရှိပြီเนาะဟောတိုက်ပွဲကအရန်ကြီးပြင်းထန်နေတယ်ပြင်စစ်ကောင်စီဘက်ကလည်းအပြင်းထန်ခုခံကာကွယ်နေပြီးတော့မှအများတော်ဒီလေချောင်းကနေဆက်တိုက်ခိုင်းနေတာမျိုးလည်းတွေ့ရပါတယ
်ကြောင်မဲဒေသခံတူကတော့မြို့အတွင်းမှာပါတိုက်ပွဲပြင်းထန်နေပြီးအရက်သားထိခိုက်ဒေဆုံးတာတွေရှိနေကြောင်းလူမှုကူညီအသင်းတွေကလည်းတိုက်ပွဲတွေပြင်းထန်နေတာကြောင်းကယ်ဆယ်ရေးလုပ်ငန်းတွေမဆောင်ရွက်နိုင်ပဲရှိနေကြောင်းပြောပါတယ
်ဒီနေ့ကနည်းနည်းချက်တော့ဖြစ်တယ်ဗျကိုကြီးကြောင်းနေမှာတို့ကနားခိုးပြီးတော့လည်းကြည့်နေသူ့ရတော့လေငါလေကျလည်းငါကလည်းဘုန်းကြောင်းနေလားသူ့အဲစိတ်ဆိတ်ဆောင်နေရလဲကိုကြီးကြောင်းကရှောင်နေကြတော့စိတ်ဆိတ်ဆောင်တာဖြစ်တယ်လို့မြင်ရသုံးလုံးမြင်ရလို့ဖြစ်နေတိတ်ခိုက်ရှိတယ်အများကြီးပဲအများကြီးဆိုတာကနေရာကိုလေငါ၆ဦး၁၀ဦးလိုက်လို့ဒီလိုမြင်ရဖြစ်နေတယ်ဆက်ခိုက်နေတော့ဆိုတော့
နောင်ချိုကြောင်မဲမိုးကုတ်မိုးမိတ်ဘက်မှာစစ်ကောင်စီနဲ့ TNLA အကြားတိုက်ပွဲပြင်းထန်နေတယ်လို့လာရှိုးမြို့မှာလည်းစစ်ကောင်စီနဲ့ MMDA အကြား၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါလာရှိုးဒေသခံတူကဒီ၃ရက်အတွင်းမှာစစ်ကောင်စီကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါဆက်တိုက်ပစ်ခတ်တာတွေရှိနေကြောင်းအခုလိုပြောပါတယ
်ဒီနေ့၃ရက်အတွင်းကတော့တော်တော်ကြီးရယ်စစ်မြေလုံးပတ်ဖြစ်နေဒီ900ခွန်ရယ်ကျွန်တော်လွေပြေးရယ်အပြီး50တိပဲလဲချတယ်ကျွန်တော်ဒီရက်ွက်လေးကြီးပါလေကျေးပလိုက်ပြီးချပလိုက်ပြီးတော့တပြိုင်တည်းချတာဝယ်လေးပြန်နေရောအဝေးပြစ်နေရောပေါ့ညလည်းညလည်းခြတလားမင်းနဲ့အလလညသူလည်းကျေးတလားမင်းနဲ့ကျဲကျဲဖိုင်တာနဲ့ဒီရေရိုးအစီးအစီးသားဟာလည်းခြတ်ခြတ်သွားတယ်လက်နဲ့ကြည့်လည်းပြစ်တယ်လေကိုရအဝေးပြစ်တယ်သူရဖက်ပြစ်တယ် အခုတော့ပြင်းထောက်တွေပြနေတယ်ပြီးကျွန်တော်ဝေးကြည့်တယ်ကတော့သိမကြားဘူးတနက်အသေးကြီးပဲပေါ့
တိုက်ပွဲပြင်းထန်နေတဲ့ခမာရ900ခွန်ခလာရ41နဲ့ခလာရ68ဘက်ကရက်ကွက်တွေမှာကြံနေသူတွေကိုလည်းနေရာပြောင်းရွှေ့ခိုင်းတာတွေရှိနေကြောင်းပြောပါတယ်လောလောဆယ်မှာတော့ MMDA တပ်ဖွဲ့တွေဟာလာရှုံမြို့အတွင်းမှာရောက်ရှိနေသလိုတခြားမြို့ရွာကိုမတိမ်းရှောင်နိုင်သူတွေဟာဖုံကြီးကျောင်းတွေမှာခိုလုံနေကြပြီးရိတ်ခအခက်အခဲတွေလည်းရှိနေကြောင်းဆက်ပြောပါတယ
်ဆောဆောကဒီတာရင်နိုင်သွားတဲ့ဟာကအလောင်းတကောက်တော့ဒီ48လမ်းရက်ကွက်က48လမ်းမှာကူကန့်နေလမ်း40မှာကျတော့200စစ်သားတွေအဲလောလောဆယ်ကတော့စောင့်ကြည့်နေသားမြို့ထဲမှာတော့မဖြစ်ဘူးမြို့ထဲလေးထဲတော့ဒီမြို့ထဲဝင်လာတာမရှိရမြို့နဲ့နီးတဲ့နေရာပေါ့ရက်ကွက်ထဲကြီးရောက်တာပေါ့ဖုံကြီးကျောင်းမှာလည်းလူအပြည့်ဒီဘာမဲကြောင်းနဲ့ကုန်ပြည့်တယ်အဲ့လိုမကုန်ကြောင်းလည်းတွေ့ရတော့အမှန်မကောင်းသေးရနေလို့ရတယ်ဟုတ်တယ်ဒီရိတ်ခါမှမရှိဘူးအလူရှင်တွေလည်းမရှိဘူးပြေးကုန်ပြီအဲ့ဒီကလည်းဖောက်ခံရတယ်လာကျော်တော့အခုရောစရာဖောက်ခဲ့ကောင်းညာစီစီဒီဒီသက်ဒီဘော
အရသာထိခိုက်သေးဆုံးတဲ့တဲ့ရင်ကိုတော့အတိအကျမသိရသေးကြောင်းပြောပါရယ်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောတစုံတရာသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးညီနောင်မမိတ်တပ်ဖွဲ့တွေဟာဒီလ14ရက်နေ့ကနေ16ရက်နေ့အထိတချိန်တစ်ဖက်သက်အပြစ်ရက်ခဲ့ပါရယ်ဒီလိုအပြစ်ရက်ထားတဲ့၄ရက်အတွင်းမှာလည်းတိုက်ပွဲတွေဟာဆက်တိုက်ဆက်လက်ဖြစ်ပွားနေခဲ့တယ်လို့လက်ရှိ MMDA ကဒီလအကုန်အထိအပြစ်ရက်ကြောင်းကြေညာထားချိန်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါရယ်ခင်ဗျာ
ဒါကတော့ဒီလကုံနဲ့အထီးအပြည့်ရထားမယ်ဆိုတာကိုကြေညာထားပေမဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့ရှမ်းမြောက်ဘက်ကစီရီအခြေအနေကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းဘက်ကတိုက်ပွဲတွေအကြောင်းကိုလည်းတင်ပြပေးကြပါမယ်ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့ကြားကားလန်တလျှောက်ကအရေးပါတဲ့စစ်ကောင်စီတပ်စခန်း3ခုကိုထိန်းချုပ်လိုက်နိုင်ပြီလို့ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အတူတပ်စခန်းတွေကိုသိမ်းပိုင်နိုင်ခဲ့တယ်လို့လက်နက်တချို့ကိုလည်းသိမ်းဆည်းရမိခဲ့ပါတယ်လို့ချင်းမျိုးသားတက်မတော် CNA တာဝန်ရှိသူက VOA ကိုပြောပါတယ်ချင်းပြည်နယ်ဘက်ကစစ်ရေးတက်မှမူနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမတဆင်အောင်ကတင်ပြပေးထားပါတယ
်ဟာခါမျိုးနဲ့ထန်တလန်မျိုးကြားကားလန်တလျှောက်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့ပူးပေါင်းပြီးတော့ဒီကနေ့တိုက်ခိုက်တာမှာအနည်းဆုံးစခန်း3ခုကိုထိန်းချုပ်နိုင်ခဲ့တဲ့အကြောင်းချင်းမျိုးသားတပ်မတော် CNA ပြောခွင့်ရစလိုင်းထက်နေရ VOA ကိုပြောပါတယ
်အဓိကကတော့ဒီဟာခါနဲ့ထန်ကလန်စစ်ကောင်စီအထိုင်တပ်စခန်းတွေချိန်ဆမှုကျွန်တော်တို့ဖျက်တော့နိုင်ဖို့ကိုကျွန်တော်တို့ကအဲ့လိုစစ်စစ်နဲ့ပေါ်ဆောင်တာဖြစ်တယ်ပေါ့အခုအဲ့ဒီမှာစခန်း၄ခုရှိတယ်အဲ့ဒီမှာစခန်းတွေ3ခုကတော့ကျွန်တော်တို့ဒီကနေ့သိရှိထားတင်ပိုက်ထားတယ်ဒါပြင်ကျန်တဲ့စခန်းပေါ့ကျန်သေးတယ်ပေါ့နော်
ဒီကနေ့နေ့လယ်ပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာရှိပေမဲ့ထိခိုက်သေးခြင်းမူသတင်းတော့မကြားရသေးဘူးလို့လည်းပြောပါရယ
်ခုထိတော့တိုက်ပွဲဖြစ်နေစောတော့ဘယ်မှာခက်အထိခိုက်ကြတော့ကျွန်တော်တို့အတပြောလို့တော့အနေချင်းရှိတော့ရှိမယ်သူတို့စီကနဲ့ကျွန်တော်တို့လက်နက်ဆက်လက်တုံးလို့တော့ရရှိထားတာပေါ့နော်အခါတက်ကနေဟိုလက်နက်ကြီးတွေတော်တော်လာတယ်တလို့စစ်ကောင်စီနဲ့စစ်ကူကပို့လာတဲ့အနေအထားမှာရှိတယ်ပေါ့အဲဒါတွေနဲ့ကြီးတွေကတော့ကျေလက်တွေကတချို့မှကြာသွားတယ်သူတို့ကျွန်တော်တို့ကိုကြော်ပြီးတော့ကြာသွားတာတွေရှိတာပေါ့အဲဒီမှာဒီလိုထူးအထိခိုက်တော့မရှိဘူ
းဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးမြို့ရင်းမှာပါပစ်ခတ်မှုတွေရှိတဲ့သတင်းတွေထွက်နေတယ်လို့လည်းဟာခါမြို့ခံတယောက်ကအခုလိုပြောပါတယ်
တို့တို့လေးပြင်းထန်နေလို့ကျွန်တော်တို့ကြားသိရတယ်ဘာဖြစ်လို့လဲဆိုတော့အဲမှာဒီဟာခါနဲ့တန်တလာမကင်းပုံရှိတဲ့ဟာဒီကကိုမရှင်းတော့ပဲထန်တလာမြို့ပေါ်ကိုတို့ဒီခလူရတော့ဘူးတော့ဘာဖြစ်လို့ဆိုတော့ထန်တလာမြို့ကိုပြည်နေလေဟာခါကနေစကူရီအမေရန်ပြည်ရှိနေဒီကင်းပုံဟာခါနဲ့တန်တလာကြောင့်မရှိတဲ့ဟာဒီကအရင်တော့တိတ်ရတော့တော့တချို့ရီကတော့ပြောရခိုးထန်တလာမြို့ပေါ်မှာလေပြီးခတ်တယ်လို့တော့ကြားသိရတယ်အဲ့တော့ကျွန်တော်တို့ခုပေါင်းလို့တော့မရဘူးနော
်လက်တလောဟာခါထန်တလန်တိုက်ပွဲနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးတန်စင်ကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကလည်းချင်းဒေသကာကွယ်ရေးတပ်ဖွဲ့ဟာခါရဲစခန်းဝင်းတွေကအကျဉ်းတောင်ကိုဝင်ရောက်စီးနင်းခဲ့ပြီးထိမ့်သိမ်းခံထားရတဲ့အကျဉ်းသား49ဦးနဲ့အကျဉ်းသူ73ဦးကိုကယ်ထုတ်ခဲ့ပြီးလက်ရှိလုံခြုံတဲ့နေရာကိုပို့ဆောင်ထားတယ်လို့ CNA ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOA ကိုပြောပါရရှင်
။ချင်းပြည်နယ်ဘက်ကအခြေအနေမမျှတစင်အောင်တင်ပြပေးခဲ့တာဖြစ်ပါရရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါရရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။
မြို့ရဲ့အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးခြင်းပါတယ်။မြမစစ်ကောင်စီဘက်ကကိုယ်စားလှယ်တွေကကုလသမဂ္ဂလူမျိုးကမ္ဘာစင်မြစ်မှာမြမနိုင်ငံကိုစားပြုသူဖြစ်နေအခုချိန်ထိနေရာမရသေးတာကြောင့်မြမလူမှုအနေနဲ့ဆရာနာရှင်ကိုမလိုလားတာကိုတည်တည်ချာချာတင်ပြနိုင်မှုအခွင့်အရေးရနေပါတယ်လို့မြမတန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။တနည်းတစ်ခါတက်တန်းတိုးရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာပြန်လည်ရွေးချယ်ဖို့အချိန်နီးလာတဲ့အချိန်မှာတမ္မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။တမ္မတ်ကြီးဦးကျော်မိုးထွန်းကို VOA မြန်မာပိုင်းကကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။တမ္မတ်ကြီးမင်္ဂလာပါခင်ဗျ။ဟ
ောမင်္ဂလာပါခင်ဗျ။ဟော
တမ္မတ်ကြီးကိုဒီကုလသမဂ္ဂညီလာခံကနေတနည်းတစ်ချိန်ပေါ့နော်တက်တန်းတိုးရပေးလာခဲ့တာဒီစစ်အာဏာသိမ်းပြီးရဲ့နောက်ပိုင်းဆိုလို့ရှိရင်အခုဆိုရင်3ချိန်ကျော်လာခဲ့ပါပြီအဲ့တော့ဒီ3နှစ်တာကာလအတွင်းမှာတမ္မတ်ကြီးဦးကျော်မိုးထွန်းရဲ့တန်ရေးတမန်ရေးလှုပ်ရှားဆောင်ရွက်မှုကိုပြန်ကြည့်မယ်ဆိုရင်ဘယ်နှစ်ကထိရောက်မှုပို့ပြီးတော့ရှိပြီးတော့အားရစရာပူကောင်းတဲ့နှစ်ရှိခဲ့ပါသလဲခင်ဗျာ
ကျေးဇူးအများကြီးတင်ပါတယ်ဟိုနိုင်ငံတကာဆက်ဆံရေးပိုင်းနဲ့ပတ်သက်ပေါ့နော်ဟိုအဖြေရတယ် tangible result ရတယ်လို့ပါလို့ကဟိုလက်စုပ်လက်ခံပြဖို့ခက်တဲ့အရာတွေပေါ့တဖြည်းဖြည်းနဲ့ဟို snowball effect လို့ပဲပေါ့နော်တဖြည်းဖြည်းနဲ့ဟိုဆုဆုဆုဆုပြီးတော့ရတဲ့ impact မျိုးတွေပေါ့နော်ဒါကျွန်တော်အရင်ကလည်းပြောတဲ့ဥစ္စာရှိပါတယ်ဒီကုလသမဂ္ဂဒီမျက်နှာစာမှာပေါ့နော်အဓိကအဖြစ်စစ်တပ်ကိုစားပြုမှုမရအောင်လှုပ်ချင်းရဟိုရည်ရွယ်ချက်တစ်ခုပေါ့နော်အဲနောက်တစ်ခုကပြည်သူတွေရဲ့အတန်ကိုဒီ platform ကတစ်စနိုင်ငံတကာအတိုင်းဝိုင်းအနေကြားအောင်နောက်ပြီးတော့အဲ့ဒီကြားတဲ့အတန်တွေကိုအခြေပြုပြီးတော့ပေါ့နော်ထိရောက်တဲ့အရေးယူမှုတွေလုပ်နိုင်အောင်ဆိုတော့အဲ့ဒီရည်ရွယ်ချက်နှစ်ခုနဲ့ပေါ့နော်ဆောင်ရွက်နေတာဖြစ်တယ်ပေါ့နော်ဆိုတော့အလုံးပြီးတဲ့အတိုင်းအခုထိတော့ပေါ့နော်ဒီဘက်မျက်နှာစာမှာတော့စစ်တပ်ရဲ့ကိုယ်စားပြုဝင်မရအောင်တော့ပေါ့နော်တက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်နိုင်နေတဲ့အနေအထားရှိတယ်ပေါ့နော်ဒါကိုโอ้ยาละตะคู่อนิเนี่ยแหละเราพวกโหอาสาสร้างลูกยามมะกุญีล่ะสรแล้วตะชู่နိုင်ငံนี่อนิเนี่ยปะเนาะอไตนาตะคู่ที่กุญีล่ะတော့ရှိတယ်ဒါပေမဲ့เราโลลาได้เราဖြစ်စေခြင်းเนี่ยอไตนาทุกคู่ที่တော့กุญีได้ဥစ္စာไม่อยากปะเนาะกุลธรรมกอนิเนี่ยปะเนาะฉုံပြီးတော့ပြောရင်တော့ดีလုံညွေးកောင်စီอ่ะนี่คุณน่ะ2022ဒီဇင်ဘာတော့ကဆုံးဖြတ်ချက်2669ကိုချမှတ်နိုင်တယ်ဒါပေမဲ့လည်းအဲ့ဒီဥစ္စာမှာကျွန်တော်တို့ဆက်ဆက်ချခြင်းတွေပြောတဲ့ဥစ္စာရှိတယ်ပေါ့နော်အဲ့မှာ enforcers မပါဘူးဒါမလုပ်လို့ဘာလုပ်လိုက်မယ်ဆိုတဲ့ဥစ္စာမပါတဲ့အတွက်ကြောင့်ပေါ့နော်ဒီ resolution အနေနဲ့သာရှိတယ် account ထဲပုံမှုအပိုင်းလုံးဝကိုအားနေတယ်မရှိဘူးမရှိတဲ့အတွက်ကြောင့်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုအခုထိမရှိလာသေးဘူးပေါ့နော်ဒါကြောင့်ကျွန်တော်တို့အဓိကတောင်းဆိုနေတာတော့ဒီ2669ရဲ့နောက်ဆက်တွဲအနေနဲ့ပေါ့နော်ထိရောက်တဲ့အရေးယူမှုတွေပါတဲ့ဆုံးဖြတ်ချက်တခုချဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တောက်လျှောက်တော့တောင်းဆိုနေတယ်ဒါပေမဲ့အခုထိတော့အဲ့ဒါတော့ဖြစ်မလာသေးတဲ့အနေအထားမျိုးရှိတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီစစ်ကောင်စီကဒီစစ်သားစုဆောင်မှုအတွက်ပေါ့နော်အာစစ်မှုမထမ်းမနေရဆိုတဲ့ဥပဒေကိုသူကပြဋ္ဌာန်းလိုက်ပြီးတော့လူငယ်တွေစိတ်ပါသည်ဖြစ်စေမပါသည်ဖြစ်စေဒီစစ်သားစုဆောင်နေတာကိုကျွန်တော်တွေ့နေရပါတယ်အဲ့တော့ပြီးခဲ့တဲ့မတ်လတုန်းကဒီကိစ္စကိုနိုင်ငံတကာကအရေးယူပေးဖို့ဟာလားကုလသမဂ္ဂလုံခြုံရေးကောင်စီတကွဝင်းအစည်းအဝေးတစ်ခုမှာတမ္မတ်ကြီးကနေတင်ပြခဲ့တာတွေ့ရပါတယ်ဆိုတော့တမ္မတ်ကြီးအဲ့လိုတောင်းဆိုတာကိုကုလသမဂ္ဂကတခုခုလှုပ်ဆောင်ပေးတာမျိုးရှိပါလား
ခုနဥပဒေလိုတုံးလိုက်တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဥစ္စာထောက်ပြချင်တာပေါ့နော်ဒါကတရားမဝင်ဆောင်ရွက်ချက်ဥစ္စာတစ်ခုဖြစ်တယ်ပေါ့နော်ဒါကဒီပြည်သူတွေရဲ့စန္ဒမပါဘဲနဲ့မတရားစစ်မှုထမ်းအောင်ဆောင်ရွက်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့တော့ကျွန်တော်ပြောလို့ပါတယ်နော်ဘာလို့ဆိုတော့ကနာဦးတဲ့ကဒီစကားစ and lawful အဖွဲ့တစ်ဖွဲ့ပဲဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အခုသူတို့လုပ်ရက်ကလည်းဒါရှင်းတယ်ဒါကဥပဒေမဲ့ဆောင်ရွက်ခြင်းဖြစ်တယ်လို့ ပြောချင်ပါတယ်။နောက်မိဘနဲ့ပတ်သက်လို့ပေါ့နော်။ဒီလူငယ်အသက်အရွယ်ရှိတဲ့မိဘတွေပါအပါဝင်လူငယ်တွေပါအဆုံးပေါ့နော်။ကြောက်ငှက်စိုးရိမ်စွာနေထိုင်ရတဲ့ဥစ္စာကိုဒါတွေကိုကျွန်တော်တို့အသိပေးခဲ့တယ်။ဒါကြောင့်တတ်နိုင်သမျှပေါ့နော်။ဒီလိုမျိုးတွေကိုဖန်တားပေးဖို့စစ်တပ်ကိုဖိအားပေးဖို့အတွက်ဆိုတဲ့တောင်းဆိုတဲ့ဥစ္စာရှိရပေါ့နော်။နိုင်ငံတွေအသီးသီးကတော့သူတို့နဲ့သက်ဆိုင်တဲ့သတင်းထုတ်ပြန်ချက်လေးတွေအဲသူတို့ဟိုပေါ့နော်တောင်းဆိုတဲ့ဥစ္စာလေးတွေသူတို့လုပ်တဲ့ဥစ္စာတော့ရှိတယ်။ဒါပေမဲ့ဟိုဘက်ကုလသမဂ္ဂတစ်ခုလုံးအနေနဲ့ပေါ့နော်။ခုနပြောလို့ဒါနဲ့ပတ်သက်လို့တော့အရေးယူဆောင်ရွက်ထားခြင်းတော့အခုထိတော့ရှိမလာသေးပါဘူး။ဒါပေမဲ့ဒါပြည်သူတွေခံစားနေရတာပြည်သူတွေကြုံတွေ့နေရတာဖြစ်တဲ့အတွက်ကြောင့်တော့ဒါမဖြစ်မနေတောင်းဆိုရမယ်မဖြစ်မနေတိအောင်လုပ်ရမယ်အနေအထားတစ်ခုဖြစ်တယ်လို့တော့မြင်ပါတယ်။ဒါကြောင့်ဒီကလေးတွေအနေနဲ့ဒီအချိန်မှာစာတင်ကန်းထဲမှာရှိရမယ့်အချိန်မှာအခုလိုမျိုးပုံခုံနေရတဲ့အခုလိုမျိုးပေါ့နော်ရှောင်တိန်နေရတဲ့ဥစ္စာတွေကတကယ်ဝမ်းနည်းစရာအရန်ကောင်းပါတယ်သူတို့ကကျွန်တော်တို့ရဲ့အနာဂတ်ပါသူတို့ကကျွန်တော်တို့ရဲ့နောင်ဖြစ်လာမယ့်နိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးအနေထားမှာတော့နိုင်ငံတကာအနေနဲ့ကျွန်တော်တို့ပြောတဲ့ဥစ္စာကိုသေသေးချာချာနားထောင်ပြီးတော့သေသေးချာချာအလေးထား action ယူပေးဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ဒီနေရာနေတဆင်ပေါ့နော်ထပ်လောင်းပြီးတော့လည်းအဲမြစ်တာရက်ခန့်တိုက်တွန်းလိုပါတယ်ခင်ဗျ
အဲ့တော့ခင်ဗျာဒီမြန်မာလူထုကိုကာကွယ်ဖို့ကုလသမဂ္ဂပြက်ကွက်တယ်ဆိုပြီးတော့ဒီဇူလိုင်လဆန်းပိုင်းမှာတင်အာတမန်ကြီးကကုလသမဂ္ဂအစုံကြီးအစည်းအဝေးတခုမှာပြစ်တင်ပြောဆိုတာမှတ်မိပါတယ်ဆိုတော့ဘလို့အားမလို့အာမေယာဖြစ်လာလို့တမန်ကြီးအဲ့လောက်ထိထုတ်ပြောပြတာပါလဲခင်ဗျာ
ဟိုကျွန်တော်ပြောတာတော့ပေါ့နော်ဒါဖွင့်လင်းမြောက်အခုမှမဟုတ်ပါဘူးဆိုတော့အားလုံးဆရာတို့လည်းမှတ်မိမယ်နဲ့တူပါတယ်အဲကျွန်တော်တို့2021ဧပြီမေလကစပြီးတော့ဗောနော်အဲ့ဒီချိန်မှာလည်းစစ်တပ်ကပြည်သူတွေငင်းငန်းစွာဆန္ဒပြတဲ့ပြည်သူတွေကိုခေါင်းတွေခေါင်းတက်တဲ့ကိုနှစ်ဖူးတက်တဲ့ကိုပြစ်ခတ်တတ်ဖြတ်တဲ့ဥစ္စာတွေစတင်လာတဲ့ဥစ္စာမာတွေရဗောနော်ပြည်သူတွေအနေနဲ့ခုတ်ကိုရမဲ့နေတယ်ပြည်သူတွေအနေနဲ့အကာအကွယ်မဲ့နေတယ်အဲ့ဒီချိန်မှာဗောနော်ပြည်သူဆရာတို့ဖတ်မိမယ်နဲ့တူပါတယ်ပြည်သူတွေအနေနဲ့ဒီစာတန်းတွေကင်ပြီးတော့ဟိုအာတူပီစာတန်းတွေကင်ပြီးတော့တောင်းဆိုတဲ့ဥစ္စာတွေလည်းအဲ့ဒီကလေးရရှိခဲ့တယ်ပေါ့နော်အဲ့ဒီကလေးရပဲပေါ့နော်ဆရာတို့မှတ်မိပါမယ်ကျွန်တော်မိန့်ခွန်းနေမှာလဲဒါတွေကိုပေါ့နော်အာတူပီ principles ကိုပေါ့နော် apply လုပ်ဖို့ account ထဲပေါ်ဖို့ဆိုတဲ့ဥစ္စာအဲ့ဒီတွေကတောင်းဆိုတဲ့ဥစ္စာရှိပါအဲ့ဒီနေ့ကဟိုဆွေးနွေးတဲ့ဥစ္စာလဲပေါ့နော်ဒီအာတူပီနဲ့ပတ်သက်တဲ့ဟိုအထွေထွေမှုချုပ်ရဲ့ report ကိုဟိုဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားမှာအထွေထွေဆွေးနွေးမှုပေါ့နော်မူဝါဒရေးရဆွေးနွေးမှုပြုလုပ်တဲ့အတွက်ကြောင့်လည်းတိုက်ဆိုင်တာလည်းဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့အနေအထားကိုသိကွင်ရအောင်ပေါ့နော်ဒီလိုမျိုးအခွင့်အရေးပေးတာလည်းဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကိုဟိုထပ်လောင်းပြီးတော့ပေါ့နော်တောင်းဆိုခြင်းဖြစ်တယ်ထိုက်လောင်းပြီးတော့ထောက်ပြခြင်းဖြစ်တယ်ပေါ့နော်ကျွန်တော်မိန်ကုံးတွေမှာပါတဲ့ဥစ္စာတွေကအလုံးတကယ်မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေပြည်သူတွေခံစားနေရတဲ့ဥစ္စာတွေကိုကျွန်တော်ကအသိပေးပြီးတော့ပေါ့နော်ဒီနိုင်ငံတကာကလုတ်တဲ့လုတ်ထိုက်တဲ့ဥစ္စာတွေကိုမလုတ်တဲ့ဥစ္စာကိုကျွန်တော်ထောက်ပြခြင်းဖြစ်တယ်ပေါ့နော်အဓိကအားဖြင့်နိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဖို့လိုတယ်ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်ဆိုတဲ့ဥစ္စာလေးတော့ပြောဆိုလိုပါတယ
်ဒါပေမဲ့အခြားတစ်ဖက်မှာလည်းဟာလာကုလသမဂ္ဂအနေနဲ့ကဒီမြန်မာနိုင်ငံရေးဂျောင်ပိတ်နေတာကိုထပ်ပေါက်ရဖို့အတွက်ပေါ့နော်ဒီတန်တမာရေးနီးလန်းနေရတစုံတရာကြိုးပမ်းနေတာမျိုးရောရှိပါလား
ဒါနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂအနေနဲ့အထူးသဖြင့်အခုကုလသမဂ္ဂအထူးကိုယ်စားလှယ်ပေါ့နော်အစ်စ်အရင်ဩစတြေးလျနိုင်ငံသားဝင်ကြီးဟောင်းမစ်ဂျူလီဘီရှော့ပေါ့နော်အထူးကိုယ်စားလှယ်အနေနဲ့ခန့်အပ်တယ်ဖြစ်တယ်သူ့အနေနဲ့သူ့တာဝန်ကိုမေလ29ရက်နေ့ပြီးတော့စတင်တာဝန်ထမ်းဆောင်နေပြီဖြစ်တယ်ပေါ့နော်အခုဆိုရင်လည်းပေါ့နော်သူသဆိုင်တဲ့လူတွေနဲ့တွေ့ဆုံနေတဲ့ဥစ္စာရှိတယ်Miss Julie Bishop ကိုကြည့်ရဆိုရင်တောက်လျှောက်ပေါ့နော်သူရဲ့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်ခဲ့တဲ့ဥစ္စာတွေကိုထောက်ရှုပြီးတော့ဘာဖြစ်ပြောကျွန်တော်တို့အတိုင်းအတာတစ်ခုထိတော့ဒီအထူးကိုယ်စားလှယ်အစ်စ်ပေါ်မျှော်လင့်အားထားတယ်ပေါ့နော်သူ့အနေနဲ့လည်းလှုပ်ဆောင်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်အဲ့လိုမျိုးသူလှုပ်ဆောင်ပေးနိုင်ဖို့အတွက်ကိုလည်းပေါ့နော်သက်ဆိုင်ရာနိုင်ငံတွေနောက်ပြီးတော့ကုလသမဂ္ဂအတွင်းမှာလည်းပေါ့နော်သူ့ကိုပံ့ပိုးပေးဖို့လိုပါတယ်အဓိကကကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လာရင်ပေါ့နော်ဒီဘက်ပေါင်းဆောင်ကနေကြည့်တဲ့ holistic approach နဲ့တွားဖို့လိုတယ်အဲ့လိုမျိုးတွားတဲ့အချိန်မှာလဲပေါ့နော်အထူးအရေးကြီးတဲ့အချက်ကတော့ပေါ့နော်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့အညီပေါ့နော်ဖြစ်လာမဲ့အနာဂတ်ကိုထောက်ရှုပြီးတော့ပေါ့နော်ဒီအထူးကိုယ်စားလှယ်ဆောင်ရွက်နိုင်မဲ့ ဆောင်ရွက်ပေးနိုင်မယ့်ဥစ္စာတွေကိုပေါ့နော်ပံ့ပိုးပေးဖို့လည်းလိုပါတယ်အဓိကတော့ပြည်သူတွေစန္ဒနဲ့အညီမြန်မာနိုင်ငံအနာဂတ်ဖြစ်လာဖို့အတွက်ကိုဒီနိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့် UN အနေနဲ့ UN အဖွဲ့ဝင်နိုင်ငံအနေနဲ့အဓိကပံ့ပိုးပေးသွားဖို့လိုပါတယ်လို့ကျွန်တော်တို့အမြဲတမ်းပြောတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်တဲ့ဥစ္စာနဲ့မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကတိုက်ရိုက်အချိုးကျတယ်ဆိုတဲ့ဥစ္စာပေါ့နော်ဒါကြောင့်မြေပြင်မှာကျွန်တော်တော်လိုင်းရေးအင်အားစုတွေပို့ပို့ပြီးတော့အချိန်ရလာလေဒီနိုင်ငံတကာမျက်နှာစာမှာလည်းကျွန်တော်တို့အပေါ်ပံ့ပိုးမှုကျွန်တော်တို့အပေါ်ပေါ့နော်ဟိုထောက်ခံမှုကတော့အချိန်နဲ့တပြေးညီတဖြည်းဖြည်းနဲ့တိုးလာမယ်လို့တော့ဟောမြင်ပါတယ်လို့အဲ့လိုလေးတော့ဖြေချင်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
အဲ့တော့ဒီတနှစ်တစ်ခါပေါ့ August September လာရောက်လာတိုင်းမှာဟာလာကုလသမဂ္ဂအတွင်းမှာဒီနိုင်ငံကိုစားပြုတ်တဲ့ကိုယ်စားလှယ်ကိုစီးစစ်ပြီးတော့ခန့်အပ်တဲ့အချိန်ကိုပြင်ပြန်ရောက်လာတော့ခင်ဗျအဲ့တော့လာမယ့်တနှစ်အတွက်တမကြီးဦးကျော်မိုးထွန်းနေနဲ့ဒီနေရာမှာဒီတာဝန်ကိုဆက်ထမ်းဆောင်ခွင့်ဆက်ရအောင်မယ်လို့ဘယ်လိုမျိုးမျှော်လင့်ချက်ရှိပါလဲ
တခါလေးကြတော့ဗောနော်ဘာလို့ဆိုတော့ဒီလိုကိစ္စကိုဆုံးဖြတ်ရတာမဟုတ်တဲ့အတွက်ကြောင့်ယတိပဲပြောလို့တော့ခက်ပါတယ်ဗောနော်အခုလိုမျိုးဗောနော်စစ်တပ်ကအကြမ်းဖက်ပြည်သူတွေပေါ့အကြမ်းဖက်မှုတွေပေါ့နော်နောက်ပြီးတော့ရဲရဲဆက်ဆက်ဗောနော်ပြည်သူတွေတပ်ဖြတ်နေတဲ့အမှုတွေရဒီကျွန်တော်တို့ပြည်သူတွေတွေတိတာနေမခပါဘူးဗောနော်နိုင်ငံကအတိုင်းဝိုင်းလည်းအတိုင်းတာတစ်ခုထိတော့တိရယ်ဗောနော်ဒါကြောင့်ဗောနော်ဒီလိုမျိုးဒီပြည်သူတွေကိုတပ်ဖြတ်နေတဲ့ဥစ္စာတွေကိုကိုစားပြုပြီးတော့ဒီလိုမျိုး UN မျက်နှာစာတွေမှာဒီ misinformation disinformation campaign လုပ်တယ်ဆိုရင်ပြည်သူတွေကိုအယံနစ်နာရရောက်တယ်ပေါ့နော်ဒါကြောင့်ဒီကုလသမဂ္ဂရဲ့ norm စေဖြစ်တယ်ပေါ့နော်ဒီ charter မှာလည်းပါတယ် charter ရဲ့အစပိုင်းဟောပါပေါ့နော် we the people of the united nations ဆိုတဲ့အစလာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလူသားဆန်မှုလူသားတွေပေါ့အလေးထားမှုဟိုဘက်ကနေပြီးတော့ကြည်လာနေဟိုပေါ့နော်ဒီစစ်တပ်ကိုကိုစားပြုခဲ့လုံးဝပေးဖို့မတင်ဘူးဆိုတဲ့ဥစ္စာမပေးရဘူးဆိုတဲ့ဥစ္စာအရန်ပေါ်လင်ပါတယ်ပေါ့နော်ဒါကတော့ဒါ norm စေနဲ့ပတ်သက်တဲ့ဥစ္စာဒါပေမဲ့တခါလေကျတော့လက်တွေ့ပိုင်းမှာပေါ့နော်ဒီစစ်တပ်နဲ့နှီးဆက်တဲ့နိုင်ငံတွေရဲ့အနေအထားကအစကျွန်တော်တို့စောင့်ကြည့်သွားဖို့တော့လိုပါမယ်နောက်ပြီးတော့ဆက်ပြမာလာပေါ့နော်ဒုတိယအဘတ်မှာဆိုရင်လည်းပေါ့နော်နောက်89ချိန်မြောက်ပေါ့နော်ကုလသမဂ္ဂအထွေထွေညီလာခံစတော့မယ်ဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီစတဲ့နေ့မှာပဲအားလုံးသိတဲ့အတိုင်း credentials committee ကိုဖွဲ့မယ်အဲ6နိုင်ငံပေါ့နော်3နိုင်ငံကတော့အမြဲတမ်းပါနေကြ3နိုင်ငံပါမယ်ပြီးရင်6နိုင်ငံအစ်စ်ပါလာမယ်ပေါ့နော်အဲ့ဒီဖွဲ့တဲ့အချိန်မှာတော့ကျွန်တော်တို့လှုပ်ဆောင်ရမယ့်ဥစ္စာတွေပေါ့နော်ပြန်စီယုံရေးစီလို့စီယုံရေးဆင်းရမယ့်ဥစ္စာဒါတွေကတော့ set လုပ်သွားဖို့တော့ရှိပါမယ်
။တမန်ကြီးအခုလို VOA ကိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုမျိုးပေါ့နော်အခွင့်အရေးပေးပြီးတော့ပြည်သူတွေရဲ့ဟိုပြန်လည်တင်ပြခွင့်ရအောင်ဆောင်ရွက်ပေးတဲ့ VOA ကိုလည်းကျေးဇူးအထူးတင်ပါတယ်လို့ပြောလိုပါတယ်ခင်ဗျာ။ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကိုကိုညံဝေးအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းဘဏ်တွေကနေအငွေထုတ်ပေးနိုင်မှုအခက်အခဲဖြစ်လာပြီးတဲ့နောက် Digital ငွေပေးချေမှုစနစ်ကိုပိုပြီးတော့မှသုံးမှုဗဟိုဘဏ်ကတွန်းအားပေးဆောင်ရွက်နေပါတယ်။ဒါပေမဲ့လက်တွေမှာတော့ Digital ငွေပေးချေမှုစနစ်ကငွေကြေးလွှဲပြောင်းထုတ်ယူမှုမှာအကန့်အသတ်တွေရှိနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြပေးထားပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်ဆင်အာနာသိမ့်ပြီးချိန်ကစလို့ဘဏ်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်းကငွေကြေးဆိုင်ရာမူဝါဒတွေညွှန်ကြားချက်တွေဇက်တိုက်ထုတ်လာခဲ့တာပါ။ဒါပေမဲ့ဘဏ်လုပ်ငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်းနေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘဏ်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပိုပြီးတော့တွင်ကျယ်လာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မြဝတီရုပ်တံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်။ဗဟိုဘဏ်အနေနဲ့ပေါ့နော်။ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်တဲ့ပေါ်မှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်။ပုံမှန်ပြီးတော့လေးပေးအောင်တဲ့ပေါ်နေတာရှိပါတယ်။နောက်ဝိရာစီမံခံမှုအစီအစဉ်တွေအတိုင်းလဲ digital platform တွေတိစောက်နေတယ်ပေါ့။ဘဏ်တွေဘက်ကလည်းပါလဲဆိုရင် payment platform တွေကိုလက်ရှိမှာတိစောက်နေပြီးတော့မှာအဲ
သုံးလဲသုံးပြုနေတယ်အဲကာရှာမာရီနေနဲ့လည်းလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်သေးရလည်းရှိပါတယ်နိုင်ငံတကာနဲ့ရှင်ပြောရရင်နိုင်ငံတကာငွေပေးချေမှုတွေမှာလည်းအဲဗန်နီယာတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေအဲဘူဟာနီနဲ့လည်းလေးပေးဆောင်ရွက်ရရှိတယ်
ဒီချစ်တဲ့ငွေပေးချေမှုနဲ့စီးပွားရေးလက်ပတ်မှုကတစ်စိတ်တစ်ပိုင်းတွင်းကျပြီးသားဖြစ်ပါတယ်။အထူးသဖြင့် online ကနေအရာအဝယ်တွေမှာဒီချစ်တဲ့ငွေပေးချေမှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေဦးရောင်းနေ online နေရောင်းနေဖြစ်တဲ့အတွက်ဒီ online payment နဲ့ပဲဆောဟာတာဖြစ်တဲ့ကျွန်တော်မှရွေးကြရမရှိဘူး။အဲကြောင့်ကျွန်တော်ကလက်ခံနေပေါ့။လက်ခံနေတဲ့အတွက်ဆင်ဒီရလို့ပြောလို့ရပါတယ
်ဘောဗန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီချစ်တဲ့ငွေပေးချင်မှုငွေချေလွှဲပြမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ
် special account ဆိုလို့ရှိရင်ငွေသားထည့်သွင်းတဲ့ပမာဏတိုင်းထုတ်ဝင်ပြုထားတယ်ဒီတိုင်းလေးလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်ဒါပြင်လည်းငွေပေးချင်မှုတွေပြင်ပြန်စွာအဆင်ပြေနိုင်ဖို့ပေါ့လေစောစောကတည်ဆောက်ထားတဲ့payment platform တွေပေါ်မှာ digital ငွေပေးချေမှုဒီလမ်းတွေဖြစ်တဲ့ electronic card တွေ၊နောက်ဘဏ်တွေရဲ့ mobile ဘဏ်လုပ်ငန်း၊နောက် mobile pay တွေ၊နောက် internet ဘဏ်လုပ်ငန်းတွေ၊နောက် mobile wallet တွေသုံးပြုပြီးတော့ငွေလျှောက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်။အဲတော့လက်ရှိမှာလည်းဒါကဒါအတော်လေးအဆင်ပြေပြီးဆောင်ရွက်နိုင်နေတာတွေ့ရပြီးတော့အဲဒီထက်တိုးချဲ့ပြီးတော့ဆောင်ရွက်နိုင်မှုလည်းစီစဉ်ထားပါတယ်။
နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့ထုတ်ဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတဲ့ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချေမှုမှာလူပုဂ္ဂိုလ်ချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုဂ္ဂိုလ်ကနေလုပ်ငန်းကိုပေးချေမှုမှာတော့တနေ့ကိုကျန်းွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်။ငွေသားထွက်ယူနိုင်မှုပမာဏကိုကန့်သက်ထားစေဖြစ်သလိုဒီဂျစ်တယ်ငွေချေလွှဲပြမှုမှာလည်းအကန့်အသတ်ရှိပါတယ်လို့လက်တုံ့ပြန်ခံရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါဗျ။
ကျွန်တော
်တို့
တဲမှာတော့ကန့်သက်ချက်လေးတချို့ရှိရဲ။အရင်အကောင့်ခေါင်းကနေဒီတစ်ကြိမ်အကောင့်ကိုလွှဲလို့မရတာမျိုးပေါ့။အဲ့ဒါမျိုးကန့်သက်ထားတယ်။ဒီကေကောင်းကနေအကောင့်ဟောင်းတော့လွှဲလို့ရတယ်ပေါ့။ဒီလိုကန့်သက်ထားတာရှိရတယ်။အာစီဘီကိုဆိုရင်30လဲလေ။အဲကျွန်တော်တို့အပြောင်းလဲလုပ်လို့ရတာမျိုးလေးပေါ့။အဲ့ဒါလိုမျိုးကြီးကန့်သက်ထားတာရှိပါတယ်ခင်ဗျ
။စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကိုငွေသွင်းလို့လွှဲပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောကြပါတယ်
။တကယ်တမ်းဆိုရင်တော့များသောအားဖြင့်ကအရင်ကတည်းကအဲ90ရာခိုင်နှုန်းလောက်က digital payment နဲ့သွားကြတာများပါတယ်။တကယ်လုပ်ငန်းကြီးတွေကပြီနော်။ဒါပေမဲ့လုပ်ငန်းငယ်လေးတွေအကြတော့ဒီစာ cash နဲ့ပဲသွားတာများတယ်ပေါ့နော်။ဒါကြောင့်တကယ်လို့ဒီကြေထသွားရင်တော့ခဏပြောသလိုပေါ့အဓိကထိခိုက်တာငယ်တွေဖြစ်တဲ့အတွက်ပို့ပြီးမှဖြေညာတာပေါ့ဒီမှာ
ဘောဗန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူမှုအနေနဲ့ငွေသားထုတ်ယူမှုရှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်။လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကိုချက်သိန်း200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့ချက်သိန်း100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ်
။ဒီတက်ချက်လေတော့သိရတာမို့200ဘဏ်တစ်ဘဏ်နဲ့တစ်ဘဏ်မတူဘူးခင်ဗျ။အဲ့တော့ပမာဏကိုပြောရရင်လည်းခက်တာပေါ့နော်။တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်။ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူတို့ထုတ်ပေးတဲ့ပမာဏနဲ့တော့ဆင်ပြေပါတယ်ခင်ဗျ။
Digital စနစ်ငွေချေလွှဲပြမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာ Digital ငွေပေးချေမှုကမတွင်ကျသေးတဲ့အခက်အခဲဖြစ်နေတာပါ။ Digital စနစ်နဲ့ငွေချေလွှဲပြတာမှာလည်းငွေသားထုတ်ယူတဲ့အခါမှာဒေသအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါ။အထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေစဉ်ဆောက်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လိုဒေသမှာတော့ငွေသားရှားပါမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေသခံတချို့က VOE ကိုပြောကြပါတယ်။ online ငွေလွှဲတီကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးကြရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင်။
မတန်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်သစ်တွေစနစ်တကျရှာဖွေတဲ့နေရာမှာတာမန်ပြည်သူတွေလည်းပါဝင်နိုင်ပါတယ်လို့ကရင်ပြည်နယ်မှာကျွေပန်းမျိုးစိတ်သစ်ကိုဖော်ထုတ်နိုင်ခဲ့သူကပြောပါတယ်ကရင်ကျွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူမမျှဖုံမော်ကိုမဆုမျက်မွန်ကမေးမြန်းပြီးတော့လူမှုရှုခေးအစီအစဉ်မှာတင်ပြပေးထားပါတယ်
မြန်မာနိုင်ငံထဲမှာမျိုးစိတ်သစ်လို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာရွှေဘက်မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတစ်ယောက်ကပြောပါတယ်။အဲ့လိုမျိုးတတဝါရီအပင်တွေကိုဒီသိပ္ပံနီးကြလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေဒီတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်။ဘလိုနီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေပန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါတယ်။သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD အကြောင်းသူဖြစ်ပါတယ်။ဒီအရှိတောင်အရှာကကျွေပန်းတွေအကြောင်းကိုလေလာသုတေသနပြုနေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံတည်းမှာဒီမျိုးဝဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေးလာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်
။2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေသခံတိုးစီကနေဒီကျွေးပန်းမျိုးစိတ်ရဲ့တပုံမှန်တန်ကိုစပြီးတော့တွေ့ခဲ့ရပါတော့။ဒီအဲ့ဒီအချိန်မှာတော့ဒီမတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်အစ်ဖြစ်ကြောင်းဒီသိပ္ပံနီးစာတက်တည်ပြနိုင်တဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မှတ်တမ်းတင်နိုင်ခဲ့ခြင်းရှိခဲ့ပါတော့။ဒီအဲ့ကြောင့်မို့ဒီမြန်မာနေ2023ခုနှစ်လေလမှာပေါ့။အဲ့ဒီ NSCI မှာစတဲ့ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်အစ်ဖြစ်နိုင်ခြင်းရှိတဲ့ဒီအပင်ရဲ့ပေါ့နော်ဘန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့နော်အလိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ဖို့ဒီဒေတာခံအဖွဲ့ဝင်တွေနဲ့တိုင်ပင်ထားခဲ့တယ်။အဲ့ကနေဒီစဉ်ညီမတို့အဖွဲ့ကဒီကရင်ပြည်နယ်ကဒေတာခံတွေရဲ့အကူအညီနဲ့ပေါ့နော်ညီမတို့လိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချေပန်းလို့စာတမ်းရေးသားအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒီကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်အစ်ရှာဖွေတွေ့ရှိမှုမှာဆိုရင်ဒေတာခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းမထုတ်ပြနိုင်တဲ့အကြောင်းလည်းရေးသားထားပါတယ်ပေါ့နော်။စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးစင်ပတ်တန်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ငိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြည့်ပြည့်တည်ကြတဲ့ဗဒိန်ငိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ငိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ငိုပန်းနေရောင်းနေတာတွေ့တော့မှဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်စ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ငိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံနဲ့ပေါ့နော်အခုဝါရှင်တန်မြို့တော်ကသဘာဝတမိုင်းပြတိုက်မှာတည်တည်ချာချာကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တစ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ကပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ကပြောလို့ရနိုင်ပါလဲရှင်
ဒီပဒိန်ငိုပန်းလို့လာသူဖြစ်ရမယ်ညီမလေးလာနေတဲ့ကျွေပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုစားကိုဒေသမှာပေါ့အဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တက်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေပန်းကိုပေါ့နော်အဲ့မျိုးစိတ်တက်ကျွေပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါဒီမှာစားတဲ့ဟင်းသီးဟင်းရွက်ခြေချောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တက်တစ်ခုဖြစ်တယ်ပေါ့နော်အဲ့အဲ့လိုလာသူဖြစ်ရမျိုးလည်းရှိခဲ့ပူပါတယ်အဲ့ဒီမှတ်တမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်မောက်ရှိနိုင်ကလေးဆိုတဲ့အပေါ်မှာတော့ပေါ့နော်ဒီမြန်မာလေးလာနေတဲ့ဒီအိမ်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အိမ်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကဏ္ဍစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကဏ္ဍတွေပူးပေါင်းလုပ်ဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းရေးရလက်စာတမ်းတွေအရောမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန့်ပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်မှာဖြစ်တယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးသိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအားဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းသိဆိုင်နေရပါတယ
်အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလေးညီမရှင်းပြရတဲ့ထဲမှာနည်းနည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်မတန်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနီးကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုရဲဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်တည်းရှင်းပြပေးပါလားရှင
်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီညီမတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့သိပ္ပံနီးကြဥပဒေနာလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ citizen science ကိုအသုံးပြုပြီးတော့ နိုင်ငံရဲ့ဒီဝါမျိုးစုံတွေပဲလေ့လာခြင်းပေါ့မတန်းတင်ခြင်းနဲ့တင်းတင်းကောက်ခြင်းမှာအကူအညီတစ်ခုဖြစ်စေဖို့ရည်ရွယ်ချက်ထားရှိပြီးတော့လှူဆောင်နေတဲ့ဒီ volunteer ဖွဲ့စည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘလို့ရည်ရွယ်ချက်လဲဆိုတော့ကိုယ်တိုင်ကိုင်းစင်းလေ့လာဖို့အဆင်မပြေတဲ့အချိန်မှာပေါ့နော်၄ရာဒေတာတစ်ခုမှရှိတဲ့ဒေတာခံရတဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခုလက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းကဒေတာခံစီကနေတပ်ပုံမတန်ရယူတယ်ဒေတာခံတွေကပေးရတဲ့ခြင်းချက်လက်ကိုစုဆောင်းပြီးတော့ညီမတို့ကဒီသိပ္ပံကြီးကလေ့လာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ပြည်တွင်းပြပပညာရှင်ကိုပူးပေါင်းပြီးတော့လှူဆောင်လို့ရတဲ့အရာတွေရှိတယ်ပေါ့နော်ဟုတ်ပြန်ပါဆိုလို့ရှိရင်တော့ဒီလိုအပ်တဲ့အစိတ်ပိုင်းတွေပေါ့နော်ပြေဆုံးအောင်တပုံမတန်ရယူပြလို့ရမယ်ပြီးလို့ရှိရင်ညီမတို့ဒီ social media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်လက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်း data ကြီးတော့မဟုတ်ရင်ဖြင်းနေပေါ့နော်အဲ့လောက်တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့နေရာ data အချက်လက်ဒီမှာညီမတို့ကစနေပြုစုရဲ့နေရာမှာအတုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြီးရင်တပ်ပုံလေးကိုကြည့်ကြည့်လေးလေးရိုက်ပေးဖို့လိုမယ်ပြီးရင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုပေါင်ရိုက်ပေးဖို့လိုမယ်အဲပြီးရင်ကြည်လင်အောင်ရိုက်ပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆော့ဆော့ကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန်ဒီရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးတိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ွယ်တော့မဲ့အန်ဒီရတွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးမျိုးစိတ်တွေတကယ်တော့ပြောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့လိုမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင
်ဒီဇီဝမျိုးစုံမျိုးကွဲတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့မော်ရစီစမပြက်လေးလာဆောင်ချင်မှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကတော့အခုကကိုယ်စီလေးလာချင်းအစ်စ်မာရင်းပေါ့နော်အများကြီးလိုအပ်ချက်တွေရှိနေသေးတဲ့အနေထားဖြစ်ပြပေါ့နော်ညီမစီဝမျိုးစုံမျိုးကွဲတွေအတွက်ကတော့ဘာကိုထိန်းသိမ်းကာကွယ်ရမယ်ဆိုတာတိမှထိန်းသိမ်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လှုပ်ဆောင်ဖို့ဖြစ်နိုင်ပေါ့နော်ပေါ့ညီမတို့အခုအဖွဲ့အနေနဲ့ကတော့ခုနပြောတဲ့ပေါ့နော်ချက်လက်ဆူဆောင်ပေးတယ်စုစည်းပေးတယ်ပြီးရင်မှတ်တမ်းတင်ပေးရပေါ့နော်ဒါလေးပဲလှုပ်ဆောင်နိုင်ပေးတယ်
ကရင်ပြည်နယ်ထဲမှာဒီကျွေးပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့တဲ့တွေကမတ်မြဖုံးပါပါရှင်။လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံကိုအရေးကြီးတယ်လို့ပြောပါရရှင်။ကျွန်မဆုမြတ်မော်ပါ
မဆုမြတ်မော်ရဲ့လူမှုရှုခင်းအစီအစဉ်ကိုထပ်ဆင့်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်နွေမာလာအမေရိကန်သမ္မတရွေးကောက်ပွဲမှာမပြိုင်တော့ဘူးတွဲသမ္မတဂျိုးဘိုင်နန်ကကြီးညာလိုက်ပြီးတဲ့နောက်သမ္မတလောင်းဖြစ်ဒုသမ္မတကမလာဟဲရစ်ကိုဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလှရှင်တွေကထောက်ခံမှုတွေလည်းတိုးလာနေပါတယ်။သမ္မတဘိုင်နန်နေရာမှာအစားထိုးမဲ့သူဖြစ်ဒုသမ္မတဟဲရစ်ကိုဒီမိုကရက်ပါတီကလက်ခံအတည်ပြုလိုက်မယ်ဆိုရင်တော့နှစ်ပေါင်း250နီးပါးအမေရိကန်သမိုင်းမှာပထမဆုံးတောင်အာရှဒေသကလူမဲ့အမျိုးသမီးသမ္မတလောင်းဖြစ်မှတ်တမ်းဝင်မှာဖြစ်ပါတယ်။ကျမ်းမာရေးအခြေအနေဆိုးဝါးလာနေတဲ့ယာယီသမရဦးမြင့်ဆွေရဲ့တာဝန်တွေကိုစစ်ကောင်စီခေါင်းဆောင်ကလွှဲပြောင်းယူလိုက်ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။စေခွင့်နဲ့ကုသမှုခံယူနေရတာကြောင့်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံလုပ်ငန်းတွေကိုလွှဲပြောင်းပေးမှာဖြစ်တယ်လို့လည်းစစ်ကောင်စီကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီယာယီသမရဦးမြင့်ဆွေဟာကျမ်းမာရေးချုပ်ရင်းလာတာကြောင့်စေခွင့်ယူထားကြောင်းသတင်းထုတ်ပြန်ခဲ့ပြီးသတင်းတစ်ပတ်အကြာမှာပဲအခုလိုလွှဲပြောင်းယူတဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဂျိုးဂေးလ်စ်ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။
This program has come to you from